ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အမှုဆွဲချက်တင်ခံထားရတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဘိုးချုပ်မှုကြီးမင်းအောင်လှိုင်ကိုအဓိကထားဖမ်းရန်ထုတ်လိုက်ကြောင်းစာသားပဒိနေကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှဖော်ပြထားပါတယ်။ဒါအပြင်စစ်ဖက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2019ခုနှစ်ကသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရက်သားခေါင်းဆောင်တွေကိုဖမ်းရန်ထုတ်တဲ့စီးရင်မှအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူခွင့်ရေးရှင်နေတောမက်စ်ကင်တာနာကိုဆက်သွယ်မေးမြန်းထားပါတယ်။
Thank you, Mr. Quintana, for joining with us. So first of all, Patama Uzo Nene, Argentina Tia Yunga Nibiro, Nyama Gaung Sao Nui Gu, Pawaran Thu Lai De Kaysa Ma, Ayata Gaung Sao Nui Pa Ni De, Ajaung Yin Gu, Shimya Bi Ba Shin.
So this is what's happening here in Argentina in the case.
Argentina Tia Yunga Lekhan Tha De Rohingya Amu Ma, စစ်စေးတာဝန်ခံအစိုးရအရှင်တွေကတဆင့်အသက်မသေးပဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာတွေရဲ့ထွက်ဆိုချက်တွေအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်တရား IIMM ကနေလည်းအထောက်အထားအများပြားစာရွက်စာတမ်းတွေကိုလက်ခံရရှိခဲ့ပါတယ်။ဒီအချက်ပေါ်အခြေခံပြီးတော့အစိုးရအရှင်တွေကတရားရုံးကိုမြန်မာခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်ဖို့ရှောက်ထားခဲ့တာဖြစ်ပါတယ်။ဒီမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့ Britain အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ BROUK ကလည်းဖမ်းဝရမ်းထုတ်ဖို့လျှောက်ထားခဲ့ပါတယ်။ဒါပေမဲ့ဒီလျှောက်ထားချက်နှစ်ခုရဲ့အဓိကကွာခြားချက်ကတော့ကျွန်တော်တင်ပြထားတာကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တခြားကိုယ်ကဲမှုအစင်းစင်မှာရှိတဲ့စစ်ဗိုလ်ချုပ်အရာရှိတွေပဲဖြစ်ပါတယ်။အာဂျင်တီးနားတရားရုံးရဲ့စုံစမ်းစစ်ဆေးမှုအစစ်မှာအရသာခေါင်းဆောင်တွေကိုပါဖမ်းဝရမ်းထုတ်ဖို့မတင့်တော်ဘူးလို့ကျွန်တော်တို့ကယူဆပါတယ်။ဒါကကျွန်တော်တို့ရဲ့ယက်တီချက်ပါ။ဒါပေမဲ့လည်းအစိုးရရှေ့နေဘက်ကကွဲပြားတဲ့သဘောထားရှိခဲ့ပါတယ်။သူတို့ရဲ့တင်ပြချက်မှာစစ်တပ်ရာရှိတွေသာမကဘဲဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့လိုအရသာခေါင်းဆောင်တွေပါဝင်ခဲ့ပါတယ်။အဲ့ဒီနောက်တရားရုံးကနေတောင်းဆိုချက်နှစ်ခုလုံးကိုလက်ခံပြီးအချိန်ယူသုံးသပ်ပြီးတဲ့နောက်ကြာသပတေးနေ့ကထုတ်ပြန်တဲ့ဖမ်းဝရမ်းမှာအရသာခေါင်းဆောင်တွေရဲ့အမိတွေကိုပါထည့်သွင်းခဲ့တာပါ။ကျွန်တော်တို့ကတော့အခုချိန်မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားချိန်ဒေါအောင်ဆန်းစုကြည်တို့အရသာတွေကိုထည့်သွင်းဖို့မတင့်တော်ကြောင်းတင်ပြခဲ့ပေမဲ့ကမကောင်းစွာနဲ့ပဲတရားရုံးကအစိုးရရှေ့နေရဲ့တင်သွင်းချက်ဖြစ်တဲ့ဖမ်းဝရမ်းမှာစစ်တပ်အရာရှိတွေသာမကဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကိုလည်းထည့်သွင်းထားတာကိုလက်ခံခဲ့တာဖြစ်ပါတယ
်။ So how many civilian leaders Argentina တရားရုံးကထုတ်တဲ့ဖမ်းဝရမ်းမှာအရက်သားခေါင်းဆောင်ကဘယ်နှစ်ယောက်ပါပါလဲ?
We speak about only two leaders, Aung San Suu Kyi and Tin Kyo. Then there is
one more အရက်သားခေါင်းဆောင်ဆိုရင်နှစ်ဦးပါပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်ပါနောက်အရသာကတော့2019ခုနှစ်ကရိုဟင်ဂျာတွေကိုစစ်တပ်နှိမ်နှင်းတဲ့စစ်ဆေးမှာစစ်တပ်ကိုကူညီဆောင်ရွက်ပေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ပါတယ
် Why did the court decide ဒီ Argentina တရားရုံးကနေဖမ်းရမ်းထုတ်တဲ့စီးနှင်းမှာဒီစစ်ကောင်းဆောင်နေတာမကောက်ပေါ့နော်အရသာကောင်းဆောင်တွေကိုဘာကြောင့်ထည့်သွင်းရတာလဲရှင
် In our view the file contains a lot of evidence.pointing to the military okay
are you misho ajadare ko tatyan mu ne patat lo atat shin chan ye tu ri ya thwat su jet di aya yo tacha song san sit sei jet di ya ba sit tat ka pawen patat ni de thaut tha de myai shi ba de namet yat phat khong song de ba pa da la su de me kun so yin do sit tat pawen patat ni de su de a phi lu myu pyet pyet da da pyo lo ma ya ba u 2019 khu ne ka lu myu tong tat phyat mu ko phyet khe 2019ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတဲ့အချိန်မှာအရသာအစိုးရကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာအရက်ဖတ်ခေါင်းဆောင်တွေမှာတာဝန်ရှိမရှိစစ်ဆေးဖို့အချိန်တန်ပြီးဖြစ်တဲ့အတွက်ဖမ်းဝရမ်းစရဲမှာတစ်ခါတည်းထည့်သွင်းဖို့အမိန်ပေးခဲ့တာဖြစ်ပါတယ
် Given the challenges of ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ဖမ်းဝရမ်းမှာတွေ့ရတယ်ပေါ့နော်အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
် The first step will be for the Argentinian court to send a communication to Interpol
ပထမအဆင့်အာဂျင်တီးနားတရားရုံးကနေ Interpol နိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖမ်းဝရမ်းပို့ပေးရမှာဖြစ်ပါတယ်အဲ့နောက်နိုင်ငံတကာမှာဒီဖမ်းဝရမ်းနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့ အင်တာပိုအဖွဲ့ကလုပ်ရမှာဖြစ်ပါတယ်။ဒါမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ရမှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းတွေလည်းဖြစ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစစ်တပ်ကအုပ်ချုပ်နေတော့ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူး။နိုင်ငံကအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကအဓိကကိစ္စဖြစ်နေပါတယ်။ဥရောပသမဂ္ဂအမေရိကန်ဗြိတိန်နဲ့အာဆီယံတို့လိုမိဘအဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့အာဂျင်တီးနားအနေနဲ့ချဉ်းကပ်ဆောင်ရွက်ဖို့ရှိပါတယ်
။ Given the challenges of the international law, ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ panorama မှာတွေ့ရတယ်ပေါ့နော်။အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
်။ First let me tell you that this is the first time in history of Burma.That the military
ရွန်ဂျာလီနဲ့တခြားတိုင်းသားလူငယ်စုတွေအပေါ်ကျူးလွန်တဲ့စစ်တပ်ရဲ့ပြစ်မှုတွေအတွက်နိုင်ငံတကာတရားရုံးတရုံးကဆင့်ခေါ်တာဟာမြန်မာနိုင်ငံအတွက်ပထမဆုံးကြိမ်ဖြစ်ပါတယ်။အမှုကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုဖမ်းဆီးထုတ်လိုက်တဲ့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ဟာတာဝန်ခံမှုနဲ့ပတ်သက်လို့တည်တာထင်ရှားတဲ့အပြောင်းအလဲဖြစ်ပြီးတော့တရားမျှတမှုအတွက်နိုင်ငံတကာကပါဝင်ကြိုးပမ်းတဲ့သမိုင်းဝင်ခြေလှမ်းတင်လဲဖြစ်ပါတယ်။လုံးလမ်းမြတ်တဲ့တရားရေးလုပ်ငန်းစဉ်တွေပါဝင်တဲ့တမာတမတ်ရှိတဲ့နိုင်ငံတကာတရားရုံးတရုံးရဲ့စီရင်ချက်ဟာမြန်မာစစ်ကောင်းဆောင်တွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူရမယ်ဆိုတဲ့စံနမူနာအစ်ကိုပြသလိုက်တာလည်းဖြစ်ပါတယ်
။ Can you discuss the legal basis? အဲ့တော့ဒီအနာဂတ်မှာတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်ဆိုလို့ရှိရင်ဒီ reference မှာပါဝင်နေသူတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရဘလို့ဖြစ်လာမလဲရှင
် The basis for this decision here I said it before is
သို့သော်ပြောရင်လည်းပါဝင်ထုတ်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အခြေခံအကြောင်းရင်းကတော့အာဂျင်တီးနားတရားရုံးနဲ့အစိုးရရှိနေတဲ့ဘက်မှာစူးစောင်းထားတဲ့ရပြလာတဲ့တပ်တွေထောက်ထားနေရှိနေတာပါဥပမာအဖြစ်အသက်မတည်ပဲလွန်မြောက်ခဲ့တဲ့ Ranger 9ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေအာဂျင်တီးနားနိုင်ငံကို2023ခုနှစ်ကရောက်ရှိလာခဲ့ပြီးတရားရုံးမှာကိုယ်တိုင်ထွက်ဆိုနိုင်ခဲ့ကြပါတယ်။ဒီလိုထွက်ဆိုချက်တွေကြောင့်နိုင်ငံတကာဖမ်းဝမ်းထုတ်ဖို့အာဂျင်တီးနားတရားသူကြီးတွေအတွက်လုံလောက်တဲ့အကြောင်းရင်းတစ်ခုတည်းဖြစ်ပါတယ်။ဒါကအာဂျင်တီးနားတရားရုံးမှာရှိတဲ့အများပြားလာတဲ့တပ်တွေအထောက်ထားတွေကဥပမာတစ်ခုဖြစ်ပါတယ်။အခြေအမြင့်ရှိရှိနဲ့တရားဥပဒေနဲ့အညီဆောင်ရွက်ခဲ့တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။လေးနှစ်ကြာစုံစမ်းပြီးတဲ့နောက်အထူးသဖြင့်စစ်ကောင်းဆောင်တွေမှာတာဝန်ရှိနေတာနဲ့တာဝန်ရှိနေတဲ့အချက်ကိုဘလို့မှရှောင်လွဲလို့မရဘူးဆိုတာတရားသူကြီးတွေကတွေ့မြင်ခဲ့တာလည်းဖြစ်ပါတယ
် So what is the immediate impact on the Myanmar military အဲ့တော့ဒီဖမ်းဝရမ်းကမြန်မာစစ်ကောင်းဆောင်တွေနဲ့စစ်ဖက်အရာရှိတွေပေါ်ကြတော့ဟိုချက်ချင်းပေါ့နော်အကျိုးသက်ရောက်မှုကရောဘလို့ရှိမလဲရှင
် This decision from the Argentinian court will be sentto the Myanmar current
လက်ရှိအချိန်မှာတော့အာဂျင်တီးနားတရားရုံးကနေဖမ်းဝရမ်းထုတ်လိုက်တဲ့ဆိုတဲ့အစီအချက်ကိုမြန်မာစစ်ကောင်စီကိုတရားဝင်ပေးပို့ရမှာဖြစ်ပါတယ်။အဲ့ဒါပြီးတာနဲ့စစ်ကောင်စီကဘယ်လိုတုံ့ပြန်မလဲဆိုတာကိုကျွန်တော်တို့မြင်တွေ့ရမှာပါ။ရွန်ဂျာရီပေါ်တက်ရောက်မှုနဲ့ပတ်သက်လာရင်ဒါဟာသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ပြည်နှိမ်မှုတွေအတွက်နိုင်ငံကလစ်လူပြုမထားဘူးဆိုတာကိုပြသလိုက်တာဖြစ်ပါတယ်။ဒီမှုကိုအာဂျင်တီးနားတရားရုံးကနေလက်ခံကင်တွယ်ဖို့ရွန်ဂျာအဖွဲ့အစည်းတွေကိုယ်တိုင်အခက်အခဲတွေဖြတ်တန်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။သူတို့အတွက်ဒါဟာတရားမျှတမှုစီဥတည်တဲ့အရေးကြီးတဲ့ပထမခြေလှမ်းပါပဲ။တာဝန်ခံမှုဆိုတာကိုဖြစ်လာဖို့အတွက်ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာရှည်လျားပြီးတော့အောင်မြင်မှုဆုံးရှုံးမှုတွေနဲ့ပြည့်နေတာပါ။အခုချိန်မှာတရားမျှတမှုအတွက်ခြေလှမ်းစတင်လိုက်တာဖြစ်ပြီးတော့2019ခုနှစ်မှာရွန်ဂျာရီရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့အဖြစ်အပျက်တွေအတွက်တရားမျှတမှုရဖို့အားဖြစ်ပေးလိုက်တာဖြစ်ပါတယ်
။ What role did you play in initiating?အခုလိုအာဂျင်တီးနားတရားရုံးကနေပြီးတော့ရိုဟင်ဂျာအမှုကိုကင်တွယ်စစ်ဆေးဖို့ဆုံးဖြတ်ခဲ့ရမှာဒီမစ္စတာကင်တာနာကဘယ်အခန်းကဏ္ဍကနေပြီးတော့ပါဝင်ခဲ့တယ်လဲနောက်ပြီးတော့ဘလို့စိန်ခေါ်မှုဘလို့အခက်အခဲတွေရင်ဆိုင်ခဲ့ရလဲရှင
် Have been the legal representative of the Burmese Rohingya organization UK
ရိုဟင်ဂျာမြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥပဒေစောင့်အနေနဲ့2019ခုနှစ်ကအာဂျင်တီးနားတရားရုံးမှာအမှုတိုင်ကြားချက်ကိုကျွန်တော်တင်သွင်းခဲ့ပါတယ်အဲ့ဒီချိန်ကစပြီးဥပဒေရေးရနဲ့ပတ်သက်လို့ကျွန်တော်မမောမပန်းလှုပ်ဆောင်ခဲ့တယ်လို့အထောက်အထားများပြားကိုလည်းမိဖက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအတိအမှတ်ပြုခဲ့တဲ့အမေရိကန်နိုင်ငံသားဌာနအနေနဲ့အာဂျင်တီးနားတရားရုံးနဲ့ဥပပေါင်းဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ကြိုးပမ်းခဲ့ပါတယ်။အခုလိုကိစ္စရဲ့မြို့မှာနိုင်ငံတကာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။ဒီနေရာမှာရှုပ်ထွေးပြီးတော့စိန်ခေါ်မှုခက်ခဲတွေရှိပေမဲ့လည်း အခုခါမှာရလက်တွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီ။ရွှေညာတွေအတွက်ဥရေချောင်းရရှိနေဖြစ်ဒီအောင်မြင်မှုအတွက်ဂုဏ်ယူမိပါတယ်
။ What are the next steps in this case and what action? အခုလိုဒီဖန်ဝရန်ထုတ်ပြီးတဲ့အခါမှာနောက်တစ်ဆင့်ကရောဘာဆက်လုပ်မလဲရှင်။ဒီဖန်ဝရန်ကိုအသက်ဝင်ဖို့နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုအရေးယူမှုတွေရောလှုပ်ဆောင်နိုင်မလဲရှင
်။ A very specific expectation that we have is that the United Nations Human Rights Council, which is the body
ကနော်လင်နာကတော့ရွန်ဂျာအကြက်တဲနဲ့မြန်မာဆေးရဆုံးမှုတွေကိုကိုင်တွယ်ဖြေရှင်းနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးရဲ့ဖန်ဝရန်ဆုံးဖြတ်ချက်ကိုသူတို့ရဲ့လုပ်ငန်းစဉ်မှာပေါင်းစပ်ထည့်သွင်းဖို့ဖြစ်ပါတယ်။ဒီဖန်ဝရန်ကိုအကောင့်ထဲပေါ်ဖို့အတွက်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာထည့်သွင်းရမှာဖြစ်ပါတယ်။လက်တွေ့အကောင့်ထဲပေါ်လာဖို့ကုလသမဂ္ဂအနေနဲ့ပုံမတက်ကြွတဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုပါတယ်။အာဂျင်တီးနားတရားရုံးကလက်ခံထားတဲ့ရီရွင်ဂျာအမှုကို IIMM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာရန်ရအဖွဲ့ကထောက်ခံထားပြီးတော့ရေးကြီးတဲ့အချက်လက်တွေကိုလည်းပံ့ပိုးပေးနေပါတယ်။အခုဖန်ဝရန်ပြဋ္ဌာန်းမှာဖွဲ့ဝင်နိုင်ငံတွေကိုကူညီပေးဖို့ကုလသမဂ္ဂရဲ့ခိုင်မာတဲ့နိုင်ငံရေးကတိကဝတ်တစ်ခုလိုအပ်နေပါတယ်။